ကမ္ဘာမှာနန်းသက်အရှည်ဆုံးထိုင်းဘရင်ပူမီဘောအတူရာတက်ဒီကနေ့ကွယ်လွန်သွားခဲ့ပါပြီ။တက်တော်88နှစ်နန်းဆန်သက်အနှစ်80ကျော်ခဲ့တဲ့ဘရင်ပူမီဘောဟာအများပြည်သူရဲ့ချစ်ခင်ကြည်ညိုလေးစားခြင်းကိုခံရသူဖြစ်ပါတယ်။နိုင်ငံအတွက်စီလုံးညီညွတ်ခြင်း၊တည်ငြိမ်စေခြင်းနဲ့ရိုးရာအစဉ်လာကိုထိန်းသိမ်းသူဘရင်တစ်ပါးအဖြစ်စံပြဖြစ်အောင်ရည်တည်နိုင်ခဲ့သူလည်းဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေနဲ့စစ်တပ်ကအတိုက်ခံတွေကိုနှိပ်ကွပ်ဖို့ဘရင်ကြီးရဲ့ဩဇာကိုအသုံးချတာတွေလည်းရှိခဲ့ပါတယ်။အခြားနိုင်ငံတွေထဲမှာဩဇာအရှိဆုံးခေါင်းဆောင်တွေကတယောက်ဖြစ်တဲ့ထိုင်းဘရင်ရဲ့ဘဝအကြောင်းတစိတစောင်းကို VOE သတင်းတက်ဒန်နီယယ်ဆပ်ကသတင်းပေးပို့ထားပါတယ်။ကိုရန်နိုင်ကပြောပြမှာပါရှင်
။ထိုင်းနိုင်ငံသားအများပြားဟာထိုင်းဘရင်မင်းမြတ်ကြီးကိုကြီးညိုလေးစားကြပြီးတော့ဖျားလို့ကူးကွယ်ကြတာဖြစ်ပါတယ်။ထိုင်းဘရင်မင်းမြတ်ရဲ့အလူဒါနရက်ရောပြီးတော့အမြဲတမ်းနှိမ့်ချပြောဆိုလေးရှိတဲ့ပုံရိပ်ကသူဟာအားထားလို့ရတဲ့ဘရင်တဦးဆိုတာကိုပြသနေပါတယ်။ထိုင်းနိုင်ငံကတအူးစံပိုင်းဘရင်စနစ်ကိုဆွတ်လွတ်ပြီးတဲ့နောက်ရသားဒီမိုကရေစီအစိုးရနဲ့စစ်တပ်အုပ်ချုပ်မှုကာလတွေတခြားမှာလဲထိုင်းပြည်မင်းမြတ်ကြီးဟာနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်တွေအတွင်းထိုင်းနိုင်ငံကိုတည်ငြိမ်အောင်လုပ်ပေးနိုင်တဲ့သူဖြစ်တဲ့ထောက်ခံသူတွေကသူ့ကိုပုံဖော်ကြပါတယ်။1992ခုနှစ်ကထိုင်းစစ်တပ်နဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကြားလျှက်ကြအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းပြည်ကြီးကနှစ်ဖက်ခေါင်းဆောင်တွေကိုခေါ်ယူပြီးတော့နှစ်ဖက်စလုံးကိုရပ်တန့်ကြဖို့ထိုင်းအစိုးရရုပ်တံကနေတောင်းဆိုခဲ့ပါတယ်။2006တုန်းကလည်းထိုင်းစစ်တပ်ကသက်စင်ရှင်တော်ကဆိုရကိုအဂတိလိုက်ဆောင်မှုဆွဲချက်တွေနဲ့ဖြုတ်ချပြီးတဲ့နောက်သူကထိုင်းနိုင်ငံသားတွေကိုညီညီညွတ်ညွတ်ရှိကြဖို့တောင်းဆိုခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးထိုင်းနိုင်ငံရေးမှာဘရင်စနစ်ကိုထောက်ခံတဲ့ထိုင်းစစ်တပ်နဲ့မျိုးနွယ်အခွင့်အူးကံလူကတန်းသားတွေကတစ်ဖက်အရင်ဝန်ကြီးချုပ်ဟောင်းကိုထောက်ခံတဲ့အခြေခံလူတန်းသားတွေနဲ့လက်သမားတွေကတစ်ဖက်အဲ့ဒီနှစ်ဖက်ကြားမှာအဆင်မပြေမှုတွေဖြစ်လာခဲ့တာဖြစ်ပါတယ်။ဘရင်စနစ်ကိုစော်ကားတဲ့သူတွေကိုအေးအေးယူတဲ့အငင်းပွားစရာless majest ဥပဒေကိုပြဋ္ဌာန်းခဲ့ပြီးတော့အဲ့ဒီဥပဒေကိုသုံးပြီးတော့နိုင်ငံရေးတိုက်ခိုက်နေတဲ့ဝေဖန်သူတွေကို1015နှစ်အထိချမှတ်ပြီးတော့ဖိနှိပ်မှုတွေလည်းလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းဘရင်စနစ်ပေါ်မှာထိုင်းနိုင်ငံသားအများစုကထောက်ခံနေတုန်းပဲဖြစ်ပြီးတော့သူ့ရဲ့အသက်85နှစ်ပြည့်မွေးနေ့မှာလည်းဘရင်ကြီးပေါ်မှာထောက်ခံတယ်ဆိုတာကိုပြသခဲ့ကြပါတယ်
။ဒီဟိနစီဘောလင်းစံတာဒီနေ့ကြာရတယ်ဘာကြောင့်လဲ
လောထိုင်းနိုင်ငံသားတွေရဲ့နှလုံးသားထဲမှာအခုလိုသဘာဝတရားပြမှုကိုဆက်ပြီးတော့ဂိုင်ဆွသွားမယ်ဆိုရင်ကျွန်တော်တို့နိုင်ငံအနေနဲ့ဘလို့အခြေအနေမျိုးရပြီးပြည့်ဘေးကင်းလုံခြုံစွာနဲ့ဆက်လက်ရည်တည်နိုင်ပြီးတော့တည်ငြိမ်မှုကိုလည်းဆက်လက်ထိန်းသိမ်းနိုင်မှာဖြစ်သလိုအတားအဆီးခက်ခဲတွေကိုလည်းကျော်လွှားနိုင်မှာမို့မျှော်လင့်ချက်ရှိပါတယ
်ထိုင်းပြည်ကိုထောက်ခံသူတွေရဲ့ယုံကြည်ချက်နဲ့မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့ထိုင်းပြည်စနစ်ကိုထောက်ခံတဲ့ထိုင်းနိုင်ငံသားတူကတော့အခုလိုပြောပါတယ်
Even though maybe in the past or even now we may have like conflicts, maybe we divided into many colors, but he's the one who consolidated
all the people. He's the one who consolidated all the people. He's the one who consolidated all the people. He's the one who consolidated all the people.
ထိုင်းနိုင်ငံသားအားလုံးကိုပေါင်းစည်းစေနိုင်ပြီးထိုင်းပြည်သူတွေအားလုံးရဲ့ချီးမြှောက်လေးစားမှုကိုရယူနိုင်ခဲ့တဲ့ထိုင်းပြည်ကြီးဟာ2009ခုနှစ်ကစတင်ပြီးတော့ကျန်းမာရေးခြုံငွင်လာနေပြီးပင်ပန်းနွမ်းနယ်တဲ့ဒဏ်အဆုတ်ဝေဒနာအုံနောက်မှာအသေးစားသွေးယိုစိတ်နာစတဲ့ရောဂါတွေကြောင့်သူဟာဆေးရုံတက်ကုသနေရတဲ့အချိန်ကပိုပြီးတော့များလာခဲ့ပါတယ်။ထိုင်းပြည်ကြီးဘူမီဘောကိုအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Cambridge မြို့မှာ1928ခုနှစ်ဒီဇင်ဘာ5ရက်နေ့ကမွေးဖွားခဲ့ပြီးတော့သူဟာဥရောပမှာအချိန်တော်ကြာပညာသင်ယူခဲ့သူဖြစ်ပါတယ်။အဲ့နောက်1946ခုနှစ်မှာသူ့ရဲ့အကိုဖြစ်သူလောက်ကျန်ခံခဲ့ရပြီးတဲ့နောက်သူဟာထိုင်းနိုင်ငံရဲ့ဘရင်အဖြစ်နဲ့နမ်းတက်ခဲ့ပြီးတော့ကမ္ဘာမှာတရားအကြဆုံးဘရင်လည်းဖြစ်ခဲ့ပါတယ်။ထိုင်းပြည်ဘူမိပေါ်နှက်ရွာဆန်သွားတဲ့အတွက်သူ့နေရာကိုတော့သားဖြစ်သူအင်ရှင်မင်းသားမဟာဗာဂျီရာလောင်ခေါင်ကဘရင်အဖြစ်နဲ့ဒီနန်ဆက်ခံသွားမှာဖြစ်ပါတယ်ခင်ဗျာ။